ဒီမှာနှစ်သက်ထဲမှာဒီဘစ်ခက်ဖြစ်မဲ့နည်းပညာအကြောင်းကိုအိုက်တီပညာရှင်တွေအိုက်တီဘလော့ဂါတွေတော်တော်များများတုံးတက်ကြခန့်မှန်းကြရေးနေကြတာမှာတူနေတာတခုတည်းပဲ mobile application အတူကောက် mobile app တွေသူတို့အခုထက်ပိုပြီးတော့လူတွေသုံးတာများလာအောင်မှာတဲ့
ဟုတ်တာပေါ့ဗျာအခုခေတ်မှာလူတိုင်းကဒီ smartphone တွေသုံးနေကြပြီဆိုတော့အဲ့ဖုန်းတွေနဲ့ သုံးတဲ့ mobile app တွေကိုထွင်တဲ့သူတွေကလည်းတစ်မျိုးပြီးတော့တစ်မျိုးထွင်နေကြတာမဟုတ်လားဗျာ
mobile app ဆိုတာတကယ်တော့ software application ပဲလေ smartphone တို့ဒီ tablet computer တို့လိုမျိုး mobile device တွေမှာသုံးနိုင်ဖို့ထွင်တဲ့ software တစ်မျိုးပေါ့ မြန်မာပြည်ကသောတာရှင်တွေလည်းခင့်မိတယ်နော်သူတို့သုံးနေကြတဲ့ mobile app တွေလည်းမနည်းဘူး
ဟုတ်ပါဗျာ WhatsApp တို့ Viber တို့ Tango တို့ Skype တို့လိုမျိုးဒီ chatting လုပ်လို့ရတဲ့ app တွေမြန်မာပြည်မှာအတော့ကိုသုံးကြတာဗျာ
ကိုသားညံဦးပြောလို့ဥပမာဒီနိုင်ငံတကာရောက်မြန်မာတွေကြားမှာအသုံးများတဲ့ Viber application ကိုပဲကြည့်လေသုံးတဲ့သူတွေပို့ပြီးတော့စိတ်ဝင်စားအောင်လို့ထပ်ထပ်ပြီးတော့ထွင်နေတာအရင်တုန်းကဆိုလို့ရှိရင်ဒီ Viber သုံးလို့ရှိရင်ရိုးရိုး text message ပို့နောက်ဖုန်းဆက်လို့ပဲရတာအခုဆိုလို့ရှိရင်ဒီ text message ပို့တဲ့နေရာမှာနောက်ခံပုံလေးတွေထည့်လို့ရလာတယ်နောက် sticker အယုတ်လေးတွေလည်းပို့ချင်နေဆိုရင်အမျိုးစုံရှိတယ်နောက်ပြီးတော့စာမရိုက်ချင်လို့ရှိရင်အတန်သွင်းပြီးတော့လည်းပို့လို့ရလာတယ်ဆိုတော့ဒီသုံးတဲ့သူတွေအတွက်ပို့ပြီးတော့အဆင်ပြေအောင်လို့ပို့ပြီးတော့သုံးချင်လာအောင်လို့ထွင်နေကြတာပဲဆိုတာတက်သေးပဲလေ
mobile app တွေအများစုကအခမဲ့ဖြစ်တယ်ဗျဒီပတ်စံပေးဝယ်ရတယ်ဆိုလို့ရှင်လေဒေါ်လာ2ဒေါ်လာပဲဆိုတော့တကယ်ကိုအသုံးဝင်တဲ့ app မျိုးဆိုလို့ရှင်လူတွေကပေးဝယ်ကြတာပဲဗျ smartphone
တို့ iPad လိုမျိုး tablet computer တို့ရှိတဲ့သူတယောက်စီမှာဆိုရင်တော့ဒီ mobile app တွေကမရှိဘူးဆိုရင်အနည်းဆုံးတော့10ခုလောက်ရှိတယ် game ကစားတတ်တဲ့သူတွေဆိုပိုတောင်းမှများအောင်ပဲကိုသားညုံစီမှာရောဘယ်နှစ်ခုလောက်ရှိမလဲအနည်းဆုံးတော့ဒီအခု
20 လောက်ရှိမယ်ထင်တယ်ဗျရာသီဥတုခန့်မှန်းတဲ့ weather app ရှိမယ်နောက်လမ်းညွှန်တဲ့ navigation app ရှိမယ်ရိုက်ပြီးတဲ့ဒီဓာတ်ပုံတွေကိုမျိုးစုံဒီဇိုင်းလုပ်လို့ရတဲ့ app ရှိမယ်ဘန်ဇင်းတွေအတွက်က banking app တွေရှိမယ်တော်တော်အများကြီးပဲဗျမဆူမြတ်မုံစီမှာရော
ကျွန်တော်စီမလည်းအတူတူပဲရှိရဲ့ကိုသားညုံနဲ့မတူတာဆိုရင်တော့ဒီ shopping လုပ်လို့ရတဲ့ app ကပိုရှိမယ်ထင်တယ်နောက်ပြီးတော့ဒီနိုင်ငံတကာသတင်းတွေနားထောင်လို့ရတဲ့ app တွေရှိမယ်ကျွန်တော် site ဆုံးထဲမှာတော့ အသုံးအများဆုံးထဲမှာပါတာပေါ့လေအဲ့ဒါကတော့ဒီတကဘာလုံးက FM အတန်လွှင့်တာတွေကိုကြိုက်တာရွေးပြီးတော့နားထောင်လို့ရတဲ့ app ကျွန်တော်တို့လိုသုံးတဲ့လူတွေရှိနေလို့လဲ mobile app တွေကဒီအနာဂတ် mobile technology အတွက်ကိုမရှိမဖြစ်ဖြစ်မယ်လို့ IT ပညာရှင်တွေကပြောနေကြတာပေါ့
mobile app ထွင်တဲ့သူတွေဘက်ကလည်းကိုယ့်ရဲ့ app ကိုသုံးတဲ့သူတွေကဘာကြိုက်လဲဘာကိုလိုချင်လဲဆိုတာကိုသိနေဖို့အရေးကြီးတယ်လို့ဒီ IT ဆောင်းပါးတွေမှာထောက်ပြရင်းနေတာမှန်တယ်ဗျ အသစ်အသစ်တွေကတစ်ချိန်လုံးထွက်နေတော့လက်ရှိသုံးနေတာကရှေ့ပြီးမနေဘူးဆိုရှင်နောက်တစ်ခုကိုပြောင်းသုံးဖို့က download လုပ်လိုက်ရင်လွယ်လွယ်လေးပဲလीအဲ့ဒါကြောင့်မို့လို့ဒီဖုန်းထဲမှာရှိနေတဲ့
application software တွေကိုခဏခဏ update လုပ်ဖို့လို့ notification တွေပေါ်ပေါ်လာတာပေါ့ mobile application တွေကိုအခုထပ်ပို့ပြီးတော့အသုံးဝင်လာမယ်လို့ခန့်မှန်းနေကြတဲ့နောက်တစ်ချက်ကလည်းဒီ app တွေကကုန်ပစ္စည်းအကြောင်းအတွက်ကိုဒီအားထားစရာဂျာဂန်တွေပို့ပို့ပြီးတော့ဖြစ်လာလို့လीမဆူမြတ်မုံတော်မှာဒီ
shopping လုပ်တဲ့ app တွေသုံးတယ်လို့ခုနကပဲပြောပြီးတော့
ဟုတ်ပါတယ်အဲ့ဒီလိုမျိုးဒီအွန်လိုင်းအကြောင်းအတွက်လုပ်ထားတဲ့ app တွေတွေမကဘူးကုန်ပစ္စည်းကြော်ညာအတွက်ကိုလည်းအက်ပ်တွေကိုပို့ပြီးတော့သုံးလာကြလိမ့်မယ်တဲ့ဒီအသစ်ထွက်မဲ့ကုန်ပစ္စည်းတွေကိုအကုန်ကြအများကြီးခံပြီးတော့ကြော်ညာနိုင်မဲ့အစား mobile app တွေကနေပြီးတော့တဆင့်ကြော်ညာတာကလည်းအင်မတန်ထိရောက်တယ်ဆိုပဲဥပမာဒီ line ဆိုတဲ့ app ကတက်တည်ပြခဲ့တယ်ဆိုတာကိုလည်း online နေမှာတော်တော်လေးရေးကြတယ်
line ဆိုတာက ဒီ Japan ကအခမဲ့ဖုန်းပြော text message ပို့တဲ့ app မဟုတ်လားဗျာ တလောကပဲ သူ app တွေသုံးတဲ့သူတကဘာလုံးမှာတန်း 300 ရှိသွားပြီလို့တော့မှကြေညာခဲ့တာလေ အရှနိုင်ငံတွေမှာပိုတော်မှသုံးကြရဲဆိုတော့ဟုတ်ပါ
အဲ့ဒီ line mobile app ကဒီ e-commerce ဆိုတဲ့ online ကုန်သွယ်စနစ်နည်းပညာကုမ္ပဏီရဲ့နောက် Maybelline အလှကုန်ကုမ္ပဏီရဲ့ပေါင်းပြီးတော့မှထိုင်းနိုင်ငံမှာဒီဇင်ဘာလတုန်းကဘာလုပ်လဲဆိုတော့ Maybelline က site တွေမှာထုတ်ပြီးတော့မရောင်းသေးတဲ့အလှကုန်သစ်တွေကိုဒီထိုင်းနိုင်ငံက line app သုံးတဲ့သူတွေအတွက်ပဲတီးသန့်အဲ့ဒီ app ပေါ်ကနေပြီးတော့ရောင်းခဲ့တာအဲ့တော့ 9 မိနစ်အတွင်းမှာပဲနှကန်းနီထောင် 900 ရောင်းလိုက်ရတယ်ဆိုပဲ check in asia ဆိုတဲ့ website မှာရေးထားတာဖတ်ရတယ်
အဲ့လိုမျိုးလုပ်တာကို flash sales ဆိုခေါ်တယ်ဗျ မဆူမြတ်မုံပြောတာမျိုးဆိုရင်အဲ့ဒီ app ရှိတဲ့သူတွေပဲဝယ်နိုင်မှာမျိုးဆိုတော့ပစ္စည်းဝယ်ခြင်းတဲ့သူတွေကသူ့ရဲ့ app ကို download လုပ်ရတော့မယ်ဒါလဲကြော်ညာတစ်မျိုးပေါ့ဗျာ
အခုဆိုလို့ရှိရင်ဒီလုပ်ငန်းတိုင်းနီးပါးကသူတို့လုပ်ငန်းဝန်ဆောင်မှုအတွက်ကိုသီးသန့် mobile app တွေရှိနေကြပြီအဲ့ဒီ app တွေကသက်ဆိုင်တဲ့ website တွေစီကို internet browser သုံးစရာမလိုပဲနဲ့ link တန်းချိတ်ပေးထားတော့သုံးရတဲ့သူတွေအတွက်ကလည်းအဆင်ပြေတယ်မြန်တယ်လွယ်တယ်လေ လူတွေကလည်းအဲ့ဒါကြောင့်တော်တော်လေးတုံးကြတယ်။ရုပ်ရှင်လက်မှတ်ဝယ်တာတော့မှအခု mobile app တွေတုံးနေပြီဆိုတော့ internet ဆောင်းပါးတွေမှာတုံးသက်ရင်းနေတယ်လို့ပဲ mobile application တွေကဒီ2014ခုနှစ်မှာတည်းမဟုတ်ဘူး။နောက်အနာဂတ်အတွက်ကိုမရှိမဖြစ်လိုလာမဲ့နည်းပညာတစ်မျိုးဖြစ်မှန်းမသိဖြစ်နေပါပြီရှင်။